အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ရဲ့ခီးစဉ်ကနေဆရာတို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နေနဲ့ဗားရီများမျှော်လင့်ပါလေခင်ဗျာ
ကျွန်တော်တို့ထုတ်ပြန်ချက်ထဲမှာတော့ထည့်ထားပါတယ်နိုင်ငံဆက်ဆံရေးပုံမူပြီးတဲ့အခါမှာတိုးတက်ကောင်းမွန်လာဖို့ပဲကျွန်တော်တို့ကမျှော်လင့်တာပေါ့နော
်ဟီလာရီကလင်တန်ရဲ့ခီးစဉ်အတွင်းမှာနိုင်ငံအကျဉ်းသားတွေလွတ်မြောက်လာလိမ့်မယ်လို့ဆရာတို့မျှော်လင့်ပါလား
ကျွန်တော်တို့ကတော့မေတ္တာရက်ခံတင်ပြထားတာရှိတာပေါ့နော်ဒီခီးစဉ်အတွင်းမှာလွတ်မယ်မလွတ်မယ်ဘယ်တော့လွတ်မလဲဆိုတော့ကျွန်တော်တို့လည်းခံမလို့မရအောင်ပြောလို့မပြောလို့ပဲရပါတယ်ကျွန်တော်တို့ကိုယ်တိုင်ကမေတ္တာရက်ခံထားတယ်ဆိုတော့ကျွန်တော်တို့လည်းမျှော်လင့်တာပေါ့
ဒုတိယအကြိမ်လူငင်းချမ်းသာကွေပေးခဲ့တော့ဟာဆရာတို့တမရစီကိုစာရေးပြီးနောက်တနေ့မှာပဲအကျဉ်းသားတွေလွတ်လာတယ်ပေါ့လေဒီတစ်ခါနည်းနည်းကြာနေတာဘာကြောင့်လို့ထင်ပါလဲ
ဒါတော့ပြောလို့တော့မရဘူးပေါ့နော်ဟိုတစ်ခါတော့တိုက်ဆိုင်သွားတယ်လို့ပဲယူဆပါစို့နော်ကျွန်တော်တို့ကလွတ်လိုက်တဲ့ချက်ချင်းလို့ပဲလွတ်သွားတာမျိုးဖြစ်တယ်ပေါ့နော်တိုက်ဆိုင်မှုအမြဲဖြစ်နေတော့လည်းကောင်းတာပေါ့နော်အခုကတော့နည်းနည်းလေးချိန်ချကြနေတာမျိုးရှိတာပေါ့ဒါပေမဲ့ကျွန်တော်ဆိုကပြောလို့ပါပဲကျွန်တော်တို့ကမေတ္တာရက်ခံထားတဲ့အတွက်ကြောင့်မို့လို့သူမြောက်ရေးအတွက်ကိုကျွန်တော်လည်းမျှော်လင့်နေပါတယ
်နောက်တစ်ခုကနိုင်ငံရေးအကျဉ်းသားတွေစရဲရအမျိုးမျိုးဖြစ်နေတာပေါ့ဆရာပြည်ထရေးဝန်ကြီးဌာနနောက်ဆရာတို့ရဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကထုတ်ပြန်တဲ့အစည်းအဝေးအရဆိုရင်လက်ရှိထောင်နေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူအရေးအတွက်က300လောက်ရှိတော့တယ်နောက် NLD ရဲ့စည်းအဝေးအရဆိုရင်အကုန်လုံး600နေပါလောက်ရှိတယ်နောက်ပြပအခြေစိုက် APP တို့လိုအဖွဲ့အစည်းတွေကထုတ်ပြန်တာဆိုရင်1600ကျော်လောက်ရှိသေးတယ်ဒီလိုစင်းနေအမျိုးမျိုးဖြစ်နေတဲ့အပေါ်တွေမှာရောဆရာတို့ဘယ်လိုသဘောထားရှိပါလဲခင်ဗျာဘယ်လိုတွေများလောက်ကန်ဆောင်ရွက်သွားဖို့ရှိပါလဲ
အဲကျွန်တော်တို့ဒုတိယအကြိမ်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတော်တမန်ကြီးထံပြပို့တဲ့အိတ်ဖွင့်စာမှာအဲ့ဒီအမျိုးမျိုးဖြစ်ပေါ်နေတာဝင်နေပြီးတဲ့အခါမှာကျတော့အမှန်နဲ့အနိကဆုံးဖြစ်အောင်ကျွန်တော်တို့ပေါ်ပြလိုက်ခြင်းပဲဖြစ်ပါတယ်နော်ကျွန်တော်တို့သက်ဆိုင်ရာတွေနဲ့ကျွန်တော်တို့စုံစမ်းပြီးတဲ့အခါကျတော့ပေါ့နော်900ပတ်ဝန်းကျင်လောက်ရှိတယ်လွှတ်လိုက်တာမှာဆိုရှင်200ပတ်ဝန်းကျင်လောက်ရှိတယ်အဲ့တော့ကြံတဲ့ဥစ္စာစဉ်းစားလို့ရပါတယ်ဒီမှာတော့လေကျွန်တော်တို့မိနာမတွေနဲ့ဖော်ထုတ်ပြီးတော့ပြောလို့မသိဘူးလို့ထင်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒါနဲ့မပြောချင်တော့ပါဘူး။အဲဆိုမျိုးမျိုးပြောနေတယ်။ဒီမှာ6000ကျော်စိုက်ပြီးပြီဆိုတာတော့မှတချို့က2000ထက်မလျှော့နိုင်သေးဘူးဖြစ်နေတယ်။အဲဒီမှာကျွန်တော်တို့ကဒီအမှန်နဲ့အနိကဆုံးရနိုင်အောင်ဆိုပြီးတော့ဒုတိယအစာကိုကျွန်တော်တို့ရေးလိုက်ခြင်းပဲဖြစ်ပါတယ်။အဲဒါလို့ခံမှန်းလို့ရပါတယ်ခင
်ဗျ။ဒီနိုင်ငံရေးအကျဉ်းသားတွေရဲ့စည်ရင်းနဲ့ပတ်သက်ပြီးတော့ ICRC တို့လိုနိုင်ငံတကာအဖွဲ့အစည်းတွေကလည်းစည်ရင်းကောက်ယူတဲ့နဲ့ဆိုပြီးတော့ထောက်ပြမှုတွေရှိတယ်။ဆရာတို့ရောဒီပေါ်မှာဘယ်လိုသဘောထားရှိပါလဲခင်ဗျ။
ICRC ကတော့ကျွန်တော်နဲ့ဒီမှာတွေ့ပါတယ်ခင်ဗျ။ तू ကတော့ကျွန်တော်နဲ့တွေ့တဲ့ချိန်မှာဒါနဲ့ပတ်သက်ပြီးဘာမှပြောခဲ့တာမရှိပါဘူးခင်ဗျ။သူကလည်းအခုဆွေးနွေးနေတယ်ဆိုတာကနေပြီးတော့ခြေထုလက်ထုဒီနေပြီးတော့လုပ်ပေးတဲ့ကိစ္စတွေဒါတော့အခုမှမဟုတ်ဘူးပေါ့နော်။အရင်ကကျွန်တော်တို့လည်းပူပေါင်းဆောင်ရွက်မှုရှိတယ်။အခုဒီပူပေါင်းဆောင်ရွက်မှုကိုပိုမိုပြီးတဲ့အခါမှာတုံ့ပြန်ဆောင်ရွက်ခြင်းနဲ့ဆိုတဲ့ဆန္ဒတွေနောက်ကျွန်တော်တို့အချင်းချောင်းတွေထဲမှာနေပြီးတဲ့ရေတို့မိန်နာတို့ပေါ့နော်။ပေးဖို့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်မှုကိစ္စတွေကိုပဲသူတို့အလေးပေးပြီးပြောသွားပါတယ်ခင
်ဗျ။ဆရာတို့အမျိုးသားလူ့ခွင့်ရေးကော်မရှင်ကအခုဆိုရင်တလနလတဲ့ပါရှိလာပြီဆိုတော့ဘလို့တိုင်တန်းချက်တွေကိုအဓိကကင်တွင်နေရပါလဲခင်ဗျာ
တိုင်ချချက်တွေကတော့မျိုးစုံပဲပေါ့နော် land dispute တွေပေါ့နော်မြေသိမ်းတဲ့ကိစ္စမျိုးတွေရှိမယ်နောက်ပြီးတဲ့အခါမှာတရားရုံးမှာနေပြီးတဲ့အခါမှာအမှုရင်ဆိုင်နေတယ်ဆိုတဲ့ကိစ္စမျိုးမှာရှိတယ်အိမ်ငှားရမ်းတဲ့ကိစ္စတွေရောင်းချတဲ့ကိစ္စတွေကြမ်းရအချင်းချင်းဖြစ်ပေါ်တဲ့ပြဿနာမျိုးလေးတွေတောင်မှမျိုးစုံတိုင်တာမျိုးလေးတွေကျွန်တော်တို့ကြုံတွေ့နေရပါတယ်ခင်ဗျာအဲ့တော့အကုန်လုံးကတော့လည်းလူခွင့်ရေးဆိုတဲ့ပေါင်းနဲ့မှာအပြည့်ဝဝင်တာတွေမရှိဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ကတော့လည်းဒါပထမဆုံးအချိန်ပေါ့လူခွင့်ရေးကော်မရှင်ဆိုပြီးတော့ဖွဲ့စည်းဆောင်ရွက်နေရတဲ့အခါကျတော့တတ်နိုင်နေမြောက်တော့ကျွန်တော်တို့ပြန်ချပေးပါတယ်ခင်ဗ
ျဆရာတို့အခုလောက်ကင်ဆောင်ရွက်တဲ့နေရာမှာပေါ့နော်ဒီအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေပါလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ပေါ့နော်အခုမှစပြီးတော့တဖြည်းဖြည်းအားလုံးကိုနေပြီးတဲ့အခါမှာကြိုင်တွေဆောင်ရွက်နေတာပေါ့နော်အဓိကအခက်ခဲလို့တော့ကျွန်တော်တို့မပြောချင်သေးဘူးပေါ့နော်ရောက်လာတဲ့များမှုကိစ္စတွေကကျွန်တော်တို့အတွက်အပြင်းအထန်တွေပါပဲဒါတွေကိုကျွန်တော်တို့တတ်နိုင်တဲ့များကမရှင်ဖွဲ့ဝင်တွေကဖိတက်တဲ့ကြွားစွာနဲ့ပဲဆောင်ရွက်နေတဲ့အနေအထားလို့ပဲပြောချင်ပါတယ
်အကျဉ်းသားတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဆရာဗားရီများဖြည့်ဆွတ်ပြီးတော့ပြောချင်တာရှိပါလဲခင်ဗျာ
ကျွန်တော်တို့ဘာမှအထူးပြည့်စွတ်ပြောချင်မှာမရှိပါဘူးကျွန်တော်တို့ကနေပြီးတော့မြစ်တာရက်ခံထားပါတယ်ဒါကတော့အနာပိုင်နေနေရတိလျော်တယ်လို့သူဖြတ်ပြီးတဲ့အခါမှာသူတို့လွတ်ပြေးတဲ့ကိစ္စကိုဆောင်ရွက်မှာဖြစ်ပါတယ်
ဆရာဦးဝင်းမြတ်ကိုကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်